အနာသိန်းစစ်ကောင်စီကမတရားအသိအဖွဲအနေနဲ့ကြေညာခံထားရတဲ့ပြည်တော်စစ်လွတ်တော်ကုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့ပတ်သက်လို့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့သဘောထားကိုရဲကမေးမြန်းခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေကပြောပါတယ်ဒေါအောင်ဆန်းစုကြည်ကိုတနင်္ဂနွေနေ့ညကဘယ်နေရာမှမသိရတဲ့နေရာသစ်တစ်ခုကိုပြောင်းရွှေ့ထားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေနဲ့ဒီနေ့ပထမဆုံးတွေ့ဆုံပြောဆိုနိုင်ခဲ့စဉ်သိရတဲ့အကြောင်းအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကို VOA သတင်းတောက်မှမြန်မာကပြောပြပါမယ်ခင်ဗျာ
February 1ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဒီကနေ့မေလ24ရက်နေ့မှာနေပြည်တော်စပူသီရိမြို့နယ်ကနေပြည်တော်ကောင်စီဝင်းထဲမှာအထူးတရားရုံးနဲ့အရုံးထုတ်ပါတယ်လူကိုယ်တိုင်လာရောက်ကြားနာဖို့အတွက်တည်ထက်လုပ်ထားတဲ့တရားခွင်မှာကြားနာမှုမလုပ်ခင်ဒေါအောင်ဆန်းစုကြည်နဲ့ရှေ့နေအဖွဲ့မိနစ်30လောက်တွေ့ဆုံဆွေးနွေးခွင့်ရခဲ့ပါတယ် CRPH NUG တို့အပေါ်ထားတဲ့သဘောထားတွေကိုရဲကမေးမြန်းခဲ့တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပြတယ်လို့သူ့ရဲ့ဥပဒေအဖွဲ့ကိုဦးဆောင်တဲ့တရားလွှတ်တော်ရှေ့နေကြီးဦးခမောင်စောကအခုလိုပြောပြပါတယ
်။ကိုယ်တိုင်ရဲ့ပြောရဆိုတဲ့ဒေသခံဖိုင်အောင်ကြည့်ရဲမရှိအောင်နော်။နောက်တော့ရေဒီယိုလည်းနားမထောင်အောင်နော်။တိုင်းပြည်မှာဖြစ်နေတဲ့ကိစ္စတွေကိုသူမသိပါဘူး။ဒါမှမဟုတ်ဘုလားဒီလိုလေးပေရာကြည်လာလေးအစချစ်စီမှမသိဘူး။ဒါမဲ့သူ CRPH နဲ့ဟိုကွာ NUG ကိစ္စတော့ပြည်တယ်နော်။အဲ့ဒီတိရကလည်းရဲကသူ့ကိုပြောတာ။ဘာလို့ပြောတယ်လဲဆိုတော့သူ့သဘောထားပေးပါစေတာတောင်းတာ။ပြောတယ်အဲ့ဒါကြောင့်မလို့ CRPH to NUG ဆိုတဲ့ကိစ္စကိုရဲကပြောပြတော့သူ့လိုတည်တယ်ပေါ့
။ရွေးကပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့ထားတာဖြစ်ပြီးတော့ NUG ကတော့ CRPH ကခံထားတဲ့အမျိုးသားညီညွတ်ရေးအစိုးရဖြစ်ပါတယ်။NLD ပါတီဟာပြည်သူတွေအတွက်တည်ထောင်ထားတဲ့ပါတီဖြစ်တာမို့ပြည်သူတွေရှိနေတဲ့၍ NLD ပါတီရှိနေမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကရှေ့နေတွေကနေတဆင့်သတင်းစကားပားခဲ့ပါတယ်။ပြည်သူတွေအတွက်စုတောင်းပေးနေတယ်လို့လည်းပြောကြားခဲ့တဲ့အကြောင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့တဲ့ရှေ့နေအဖွဲ့ကပြန်ပြောပြပါတယ်
။အာနာသိန်းတဲ့နေ့ကဖမ်းခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ကိုအစာပိုင်းတော့ကသူ့ရဲ့နေအိမ်မှာအကျဉ်းချုပ်ချထားတာဖြစ်ပါတယ်။တနင်္ဂနွေနေ့ညကတော့ဘယ်မှမသိတဲ့နေရာတစ်ခုကိုပြောင်းရွှေ့ခဲ့တယ်လို့ရှေ့နေကြီးဦးခမောင်စောကပြောပြပါတယ်
။လူကပြောတာကအခုကတရားပဲနေရတယ်ဦးနဲ့အဲ့လိုပြောတယ်။ဒါကျွန်တော်ကနေပြီးတော့ကောင်းချီဝင်းနေမှာလို့ပြောပါတယ်နော်။အဲ့နေရာအကြည့်ကြတော့မသိဘူးလို့နော်။အေးတယ်ကျွန်မကအခုကျွန်မကိုဟိုထားတဲ့နေရာလဲကျွန်မမသိဘူးရဲ့။ဘာကြောင့်လို့ဆိုတော့မနေ့ညကကျွန်မကိုပြောင်းလိုက်တာတဲ့။ပြောတာပဲ
။ဒေါအောင်ဆန်းစုကြည်ဟာနေပြီးတော့မှအမှုပေါင်း6ခုနဲ့ရင်ဆိုင်နေရပါတယ်။ရန်ကုန်မှာဆွဲထားတဲ့အမှုတစ်ခုကိုနေပြီးတော့ကိုပြောင်းရွှေ့သလားဆိုတာသူ့ရဲ့ရှေ့နေရခုချိန်ထိမသိရသေးပါဘူး။တီးတန့်လှုပ်ထားတဲ့အထူးတရားခွင့်မှာဒီကနေ့လူကိုယ်ရရုံထုတ်ရမှာဒေါအောင်ဆန်းစုကြည်အပြင်အမှုတစ်ခုထဲမှာသူနဲ့အမှုတဝဲတဲ့ဖြစ်နေတဲ့သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့လည်းလူကိုယ်ရလာရောက်ခဲ့ကြပါတယ်။ဒီနေ့ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခွင့်ရတဲ့အနေအထားနဲ့ပတ်သက်လို့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာပါတဲ့ရှေ့နေဒေါ်မင်းမင်းစိုးကအခုလိုပြောပြပါတယ
်။နော်အခန်းကစပီပတ်လက်အခန်းစပီပတ်လက်အခန်းမှာဟိုကျွန်မတို့ဒီဒီ face to face ပါပဲပြောရတယ်ပေါ့နော်တကားအပြင်ကိုတကားအပြင်ကနေစီသွားပေးပါတယ်သူအပြင်မှာတော့လုံချုံရေးရှိမှာပေါ့နော်တောင်းနေမှာကြတော့ CCTV တွေတက်ထားပါတယ်ရှင
့်ဒေါအောင်ဆန်းစုကြည်ကလည်းရှေ့နေတဲ့အမှုတွေနိုင်ဝဲပဲတွေးဆုံတိုင်ပင်ခွင့်ရတာအချိန်နည်းတယ်လို့ပြောကြားကြောင်းရှေ့နေဒေါ်မင်းမင်းစိုးကပြောပြပါတယ်ဒီနေ့ရုံးချင်းမှာအမှုစစ်ဆေးတာမျိုးမရှိဘူးလို့လည်းရှေ့နေဒေါ်မင်းမင်းစိုးက VOA ကိုပြောပါတယ်ဒီကနေ့မှာတော့ဒီနေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်ရဲ့အမှုကိုတာဝန်ယူရှေ့နေလိုက်ပြီးတဲ့ရှေ့နေဦးသိန်းလှိုင်ထွန်းခေါ်ဒေါက်မန်ဟွန်ကိုတမရော်ပြုခွင့်အောင်လှုပ်ဆော်မှုလှုပ်ဆောင်မှုပုံမှန်ဖြစ်တဲ့905ကကြီးနဲ့ရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမြို့နယ်ကနေတရားစွဲထားတဲ့အတွက်ဆိုပြီးတော့အမှုလိုက်ပါပြီးပြန်ထွက်လာမှာပဲစစ်တပ်ကဖမ်းဆီးသွားတယ်လို့ရှင့်နေတော်မင်းဆိုကပြောပါတယ
်။လက်တွေ့ဆက်ပြီးဖမ်းတော့ကျွန်တော်တို့ဘာကြောင့်ဖမ်းတာလဲလို့မေးတဲ့အခါကျတော့သူတို့ဒီရန်ကုန်မှာရန်ကုန်စိတ်ကမ်းမြို့နယ်မှာဒီဦးသိန်းလှိုင်ထွန်းကိုဒီ905ကကြီးနဲ့ဆွဲထားတဲ့အမှုတွေဖမ်းတာပါဆိုပြီးတော့မှလက်တွေ့ဆက်ပြီးဒီခါလည်းဖမ်းခေါ်သွားပါတယ်ရှင့
်။အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာပုတ်ကုံတွင်းကုံဥပဒေပုံမှား၈ဆက်သွယ်ရေးဥပဒေပုံမှား68အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခါခွေနိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှား124ကကြီးတို့အပြင်သဘာဝဘေးရန်ဒီရဲ့ထိမ့်သိမ့်ကာကွယ်ရေးအဥပဒေပုံမှား25နဲ့အမှု2ခုစုစုပေါင်းနေပြည်တော်မှာအမှု6ခုနဲ့တရားရင်ဆိုင်နေရပါတယ်ရန်ကုန်မှာတော့အစိုးရလျှို့ဝှက်ချက်ဥပဒေပုံမှား31ကားငယ်နဲ့အမှု2ခုဆွဲခံထားရပါတယ်နိုင်ငံတော်အကြီးညိုပြက်အောင်လုပ်မှုဥပဒေပုံမှား124ကကြီးနဲ့အမှုမှာဒေါအောင်ဆန်းစုကြည်နဲ့အမှုတရွဲတဲ့ဖြစ်တဲ့သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီကနေ့ရုံးထုတ်ခဲ့တာဖြစ်ပါတယ်။နေပြည်တော်မှာအမှု6ခုကိုရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အတွက်နောက်တစ်ချိန်ရုံးချင်းကိုတော့လာမယ့်ဂျွန်လ9ရက်နေ့မှာချိန်ဆထားပါရရှင်။